တနင်္လာနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂကိုယ်စားလှယ်ကဘာရီတင်ပြခဲ့တယ်လဲမြန်မာအစိုးရရဲ့သဘောထားတုံ့ပြန်ချက်ကရောဘယ်လိုရှိပါသလဲဆိုတာကိုမက်ခင်ဖြူထွေးကဆက်ပြီးတော့ပြောပြမှာပါ
မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေဟာလက်ရှိရသားဆိုရလက်ထက်မှာလဲစိုးရင်ရတဲ့အခြေအနေမှာရှိနေတုံးမယ်လို့ EU ဥရောပသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Stavros Lambrinidis ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာဗဟုသုတေတုံးကပြောဆိုသွားတာပါ
The European Union remains seriously concerned by the situation of human rights in Myanmar Burma
We will present the resolution. မနက်ကလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂအနေနဲ့အထူးစိုးရိမ်နေသေးပဲဖြစ်ပါတယ်။ဒီစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ကင်တွဲဖြေရှင်းနိုင်မဲ့နည်းလမ်းတွေအကြံပြုနိုင်ဖို့တိုးတက်တဲ့ခြေလှမ်းတွေဖော်ဆောင်နိုင်ဖို့နဲ့လူခွင့်ရေးအထူးကိုယ်စားလှယ်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေတက်တန်းတိုးဖို့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုကျွန်တော်တို့တင်သွင်းသွားပါမယ်
။မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်ချမှတ်လို့ရှိပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့ NLD ပါတီဦးဆောင်တဲ့ရတအစိုးရတက်စတင်တာဝန်ယူတဲ့အချိန်ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်ချက်တွေကိုစောင့်ကြည့်လည်လာတဲ့အနေနဲ့မြမအရေးဆုံးဖြတ်ချက်ချမှတ်ခဲ့တာမရှိခဲ့ပါဘူး။ဒါပေမဲ့လည်းအခု EU ကမြမအရေးဆုံးဖြတ်ချက်ကိုတင်သွင်းမယ်လို့ဆိုတာကြောင့်ဒီဒီချိန်လူခွင့်ရေးကောင်စီမှာတော့ဆုံးဖြတ်ချက်ထွက်လာနိုင်ပွဲရှိနေပါတယ်။ဒီချိန်နေနဲ့ပတ်သက်လို့မြမအစိုးရအနေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံဆွေးနွေးတာတွေလုပ်ပြီးတော့အကောင်းဆုံးပြင်ဆင်နေတယ်လို့မြန်မာနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကပြောပါတယ
်။ဒီနှစ်မှာတော့ကျွန်တော်တို့ဆက်နေပြီးတော့ဒီဒုဝန်ကြီးကိုယ်တိုင်အဲ့မှာသွားပြီးတော့သူအစည်းအဝေးတက်ရောက်နေပါတယ်။အဲ့တော့လိုအပ်တဲ့ပြင်ဆင်မှုတွေလည်းအကုန်လုံးကျွန်တော်တို့ဒီထိတွေ့မှုတွေလုပ်သွားမှာဖြစ်ပါတယ်။အဲ့တော့ဒီလုပ်ရရှိရလုပ်ဖို့ရှိပါတယ်။ဆိုတော့ပြီးခဲ့တဲ့ report လေးပြောတယ် report လို့ပြီးကျွန်တော်တို့တိကျပြင်ဆင်ပြီးတော့မှကျွန်တော်တို့ကလည်းနိုင်ငံဝန်ကြီးဌာနသတင်းထုတ်ပြန်တဲ့အနေအထားလေးရှိပါတယ်။တော်တော်များများဒါကျွန်တော်တို့ရံမျိုးသိချချိန်ဆပြီးထုတ်တဲ့သတင်းထုတ်ပြန်ချက်ဆိုလည်းအများတုံ့ပြန်တဲ့အနေအထားရှိပါတယ်။အဲ့တော့ကျွန်တော်တို့ကအဲ့ဒီအတိုင်းလေးပဲဆက်ပြီးတော့သွားဖို့ပေါ့နော်။အဲ့တော့ဒီသဘောတော့ဒီမှာပါတဲ့ဟိုကျွန်တော်တို့စစ်ချက်တွေရှိရဲ့နော်ကျွန်တော်အဲ့ဒါကိုတော့တကယ်ကို serious ကျွန်တော်အနေနဲ့ဒီရှုမြင်တဲ့အနေအထားမျိုးလေးကျွန်တော်တို့ဒါမှဟိုကြော်တယ်။အဲ့တော့ကျွန်တော်ရှိမှာက law တဲ့ဒီမှာသူကဥပမာဆိုလို့ရှိရင် investigation ပေါ့နော်ဒီစစ်သေးနဲ့ပတ်သက်တဲ့အဲဒီ commission တစ်ခုရှိတယ်။ဒါမှတော့အဲ့ဒီ commission အတွက်ခင်မှာဒီမနေ့ကချင်းခဲ့လို့တဲ့အနေထားမျိုးဆိုကျွန်တော်တို့ကယူဆတော့ report အနေထားနဲ့အဲ့တော့ပါလေအဲ့ရဘောမူတည်ပြီးတော့မှရန်ရှိသွားတယ်လဲတယ်သွားကြည့်တယ်ဆိုတဲ့အနေထားမျိုးလေးဒီပါတော့ဗောလေအဲ့တော့ကျွန်တော်တို့ဘက်ကလည်း20 studies ရှိအကုန်လုံးကျွန်တော်ထိတွေ့ပြီးတော့မှဒါလေးတုံ့ပြန်ဆောင်သွားဖို့ကျွန်တော်ပြင်ဆင်ထားပါတယ်
လက်ရှိအစိုးရအနေနဲ့လူခွင့်ရေးကိစ္စတွေနိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အလေးနက်ထားကင်တွယ်ဆောင်ရွက်နေတယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့တက်တည်အထောက်အထားအခိုင်အမာရှိတယ်ဆိုရင်မြန်မာအစိုးရအနေနဲ့ဒါတွေကိုစစ်စစ်သွားမှာဖြစ်တယ်လို့လည်းဦးကျော်စရာကပြောပါတယ
်လူခွင့်ရေးအခြေအနေမှာဆိုကျွန်တော်တို့ဒီအစိုးရအနေနဲ့ဒါအများကြီးပဲသိချာနော်အလေးဒီလက်ရှိအစိုးရလက်မှာဆိုအလေးပေးဆောင်ရွက်နေတဲ့အနေအထားရှိပါတယ်အဲ့တော့တကယ်လို့ဒါပြီးတော့ဒီအခြေအနေနော်ဒီသက်ဆိုင်ရာထောက်ထားပါညာဒါဒီပေးလာပြရမယ်ဆိုကျွန်တော်တို့ဒါလိုတိချာဒီနော်ဒါဒီစီစစ်သမနေထားမျိုးဖြစ်ပါတယ်
ပြည်ကြီးရဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမွတ်စလင်လူနည်းစုတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်လို့ဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီအပါအဝင်ကုလသမဂ္ဂထိပ်တန်းအရာရှိအတော်များများကအပြင်းထန်ဝေဖန်ခဲ့ကြတာပါရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့အထူးကိုယ်စားလှယ်ရန်ဟီလီဟာပြီးခဲ့တဲ့ဇန်နဝါရီလတည်းမြန်မာနိုင်ငံကိုသတင်းနှစ်ပတ်နီးပါးသွားရောက်ခဲ့တယ်လို့အဲဒီနောက်ဒီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားရောက်ခဲ့တာဖြစ်ပါတယ်။သူရဲ့လေ့လာတွေ့ရှိချက်အသေးစိတ်အစဉ်ခန်းစာကိုတော့လူခွင့်ရေးကောင်စီမှဒီလ23ရက်နေ့ကျရင်တင်သွင်းမှာပါမြန်မာရေးဆုံးဖြတ်ချက်ထွက်ပေါ်လာနိုင်တဲ့အပေါ်မှာတော့လူခွင့်ရေးကောင်စီစီဝေးတက်ရောက်နေတဲ့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့သူဆွေးနွေးခဲ့တဲ့အကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာ Miss Yanhili ကရေးသားထားပါရဲ့ရှင်